ကဘာဝတန်စာတည်းထုတ်ယူရခါမှာပွင့်လင်းမြင့်တာမှုနဲ့တာဝန်ခံမှုရှိဖို့ဆိုတဲ့ EITI အဖွဲ့ဝင်ရောင်းလျာနိုင်ငံအဖြစ်မြန်မာနိုင်ငံကိုဒီကဘာ EITI အဖွဲ့ကသတ်မှတ်ထားပါတယ်ခင်ဗျအဲ့တော့ကိုထွန်းမြောင်တို့လည်းဒီ EITI အဖွဲ့ကြီးတွေကိုပါဖို့အတွက်လှုပ်ဆောင်နေရဆိုတော့အဓိကဘလို့အခက်ခဲမျိုးတွေနဲ့ရင်ဆိုင်ရမျိုးရှိပါမလဲ
ကျွန်တော်တို့ EITI တွေကိုပါလာရတယ်ဆိုတာကသဘာဝတန်စာသားတွေနဲ့ပတ်သက်ပြီးတော့ကောင်းမွန်စွာစီမံခန့်ခွဲရေးပါအထောက်အပံ့ပြုနိုင်ဖို့အတွက်ကျွန်တော်တို့အားလုံးကရပ်ဘက်ဖွဲ့စည်းတွေမှာပါခဲ့ကြတယ်ဗျာအဲ့လိုပါခဲ့ကြတဲ့နေရာမှာကျွန်တော်တို့ညီနေဆောင်ရတာအစိုးရပဲရှိမယ်နောက်ပြီးတော့ကုမ္ပဏီပဲရှိတယ်ဒါပေမဲ့ကျွန်တော်တို့လုံလာရင်းနဲ့ဘယ်လိုအခက်အခဲတွေတွေ့လာရလဲဆိုတော့ EITI ဆိုင်ရာအမြင်ဖွင့်လုပ်ငန်းတွေလုပ်တဲ့အခါမှာအထူးသဖြင့်ငယ်ဒီမှာပေါ့ဗျာကျွန်တော်တို့ကိုဒေသဆိုင်ရာအာဏာပိုင်တွေကဒါမြင့်ပိတ်ပင်လာရင်လည်းကျွန်တော်တို့ခံရတယ်ဟောကုမ္ပဏီတွေကဟောသူတို့ရဲ့ဝင်နေတယ်ကိုမဝင်ရဘူးလို့နောက်ပြီးတော့ဓာတ်ပုံရိုက်ခွင့်မရှိဘူးလို့ဘာမျိုးတားတာလဲနောက်ပြီးတော့လူမိုက်ခိုင်းဆန်ဆန်မျိုးတွေပေါ့ဗျာရောက်လာတဲ့အခါမှာဆိုင်ကယ်တွေနဲ့အများကြီးလူစုကြီးကရောက်လာပြီးတော့ဟန်တားတဲ့ပုံစံမျိုးတွေလုပ်လာတဲ့အခြေပေါ့ဗျာကျွန်တော် EITI နဲ့ပတ်သက်ပြီးတော့နေဒီမှာလုပ်နေတဲ့ဒီအဲ့အခက်ခဲပေါင်းစုံကြုံလာတာပါကျွန်တော်တို့အနေနဲ့ဥပဒေရဲ့အကာအကွယ်တွေတော့ကျွန်တော်အများကြီးလိုပါတယ်သဘာဝတရားစာတာအရင်းအမြစ်တွေထုတ်သုံးခဲ့တဲ့ဒီနဲ့ပတ်သက်ပြီးတော့နိုင်ငံတော်ကနေပြီးတော့ဥပဒေတွေလည်းပြဋ္ဌာန်းပေးရမယ်နောက်ပြီးတော့ EITI ရဲ့လုပ်ငန်းစဉ်ရောအကောင့်ထဲပေါ်နေတဲ့လူတွေရောနောက်ပြီးတော့ဒီလုပ်ငန်းမှာစိတ်ဝင်စားတဲ့နိုင်ငံသူနိုင်ငံသားတွေအားလုံးရောလက်လက်ဆောင်ပါဝင်နိုင်ဖို့အတွက်ကိုအဲလိုဟန်တာနောက်ဆက်မှုတွေမရှိအောင်အစိုးရနေတဲ့အကူအညီမျိုးတွေပေးတဲ့နယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့ကဂိုက်တွန်းချက်တွေမှာထည့်ပြောရပါတယ်
ကဘာ EITI အဖွဲ့ကြီးတဲ့ဟိုဒီမြန်မာနိုင်ငံပါဖို့အတွက်ကိုနိုင်ငံတော်သမ္မတဦးသိန်းစိန်ကိုယ်တိုင်ကလည်းဒီသဘာဝတန်စာသားတွေထုတ်ပြတဲ့အခါမှာပွင့်လင်းမြင့်သာစွာရှိဖို့ဆိုပြီးပြောထားတာရှိပါတယ်မြန်မာနိုင်ငံကိုစားပြုတဲ့ EITI အဖွဲ့မှာလည်းဒီသမ္မတရုံးဝန်ကြီးဦးစိုးသိန်းကိုယ်တိုင်ပါထားတာကျွန်တော်သိရပါတယ်ခင်ဗျအဲ့တော့တစ်ဖက်မှာလည်းဒီဒေတာအာနာပိုင်က EITI လုပ်ငန်းတွေလှုပ်ဆောင်တဲ့အခါမှာနှောက်ယှက်ဟန်တားတွေလုပ်နေတယ်ဆိုတော့ဒီကိုထုံးမြန်ဘလို့မြန်တုံးသက်လို့ရမလဲ
သမ္မတကိုယ်တိုင်ကဒီ EITI ရဲ့လုပ်ငန်းစဉ်မှာပါဝင်ဖို့ဆိုပြီးတော့စိတ်လွတ်လဲရပါစတင်ခဲ့တယ်ဒါပေမဲ့အဲ့ဒီစတင်မှုကဘလောက်ထိမှန်ကန်လဲသူရဲ့လုပ်ချင်တဲ့နိုင်ငံရေးစိတ်ဆန္ဒ political world ကဘလောက်ထိလဲဆိုတော့ကျွန်တော်ဒီအချိန်မှာပြန်ပြီးတော့သုံးသပ်ရမယ်ဖြစ်နေတယ်ဘာကြောင့်လဲဆိုတော့ဒီအချိန်ဒီဒီခက်ခဲတွေကိုကျွန်တော်တို့လေ့ကျူတော့အစီအွေတွေမှာလည်းကျွန်တော်တို့တင်ပြတယ်။တရားမဝင်တတ်သူပြုဖို့နေတဲ့ကုမ္ပဏီနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့တင်ပြတယ်။ဒါပေမဲ့ဒါတွေကိုအရေးမဆောင်ရမှုအတိုင်းမရှိဘူး။အဲ့တော့ဒီလိုအဟန္တာအနောက်ဆက်တဲ့ပတ်သက်ပြီးကြော်လောက်နေဖို့အတွက်အခုလိုကျွန်တော်တို့တိုက်တွန်းချက်တွေကျွန်တော်ပြောတယ်။ဒါတွေကိုမဖြည့်ဆည်းဘူးဆိုရင်တော့ဒါဟာတယံစာသားတွေပြည်သူအတွက်ဖုံးရလား။ဒါမှမဟုတ်ဒေသဆိုင်ရာတွေမှာဝေရှင်ကြီးရှင်တွေနဲ့အာဏာရယူထားတဲ့တွင်နဲ့ပတ်စံရှိတဲ့တွင်နဲ့ပေါင်းပြီးတော့လုပ်နေတဲ့လုပ်ငန်းတွေကိုခင်တီရှာရှာပေါ်ထွက်ပုံပါဆိုတော့ဖန်တားနှောက်ရှက်မှုတွေလုပ်နေတာလို့ကျွန်တော်တို့တန်လျာအများကြီးဖြစ်စေရှိတာ။အဲ့တော့ထပ်ပြီးပြောရမယ်ဆိုရင်တော့ဒါဟာတိုင်းပြည်ကိုတကယ်ပြည်ပြည်ပြောင်းလဲရေးအတွက်လို့လို့တဲ့စိတ်ဆန္ဒမှရှိရတာဆိုတာကျွန်တော်တို့ဒီလိုနဲ့တန်လျာပြီးဝင်မိတာ
။ကမ္ဘာ EITI ရောင်းလျာနိုင်ငံအနေနဲ့မြန်မာနိုင်ငံအနေနဲ့ပေါ့လေ။ဒီ18လအတွင်းမှာဒီအစီအခံစာတစ်ခုရေးဆွဲတင်ပြရမယ်လို့သိရပါတယ်အဲ့တော့ကုထုမြအောင်လို့ဒီအစီအခံစာရေးဆွဲဖို့အတွက်ကိုရောဘယ်လောက်ထိပြင်ဆင်ပြီးပါပြီလဲခင်ဗျာ
ကျွန်တော်တို့18လအတွင်းမှာအစီအခံစာရေးဆွဲဖို့အတွက်ကိုကျွန်တော်တို့အခုစူးစမ်းနေတာပါပဲအခုလိုလဲကိုယ်စားလှယ်တွေနဲ့ပြည်ထောင်စုကိုယ်စားလှယ်တွေနဲ့ရဲဘက်ဖွဲ့စည်းတွေတွေ့ပြီးတော့အဖြေရှာတဲ့ဆိုတာလည်းကျွန်တော်တို့အစီအခံစာကောင်းတစ်စောင်ထပ်ပေါ်လာစေချင်လို့ပါပဲအဲ့ဒီအတွက်အဟန္တာနောက်ဆက်ဖြစ်နေတဲ့လိုအပ်ချက်တွေကိုကျွန်တော်အဖြေရှာဒီလိုအပ်ချက်တွေကိုကျွန်တော်အစိုးရကိုဖြည့်ဆည်းပေးဖို့အတွက်ကျွန်တော်တို့တိုက်တွန်းတယ်လိုဘက်နိုင်ငံတကာအတိုက်အဝန်းနဲ့ကုမ္ပဏီတွေကိုလည်းကျွန်တော်တို့တောင်းအားလုံးဟိုဒီချက်တွေရှိနေဆိုတော့ကျွန်တော်တို့တိုက်တွန်းတယ်ပေါ့ဗျာကျွန်တော်တို့ပေါင်းပြီးတော့လုံးမရမယ်လေအဲ့ဒီလိုမဟုတ်ဘဲနဲ့ဟိုအဟန္တာနောက်ဆက်ပိတ်ပင်မှုတွေလုပ်နေတယ်ဆိုလို့ရှိရင်ဆိုလိုတာကအများပြည်သူလွတ်လပ်တက်ကြွစွာပါဝင်နိုင်ခွင့်ရှိတဲ့အခင်းအချင်းမျိုးမဖန်တီးပေးဘဲနဲ့အများပြည်သူလက်ခံတည်ပြုနိုင်တဲ့ EITI အစီအစဉ်ကစားထွက်ဖို့ကအင်မတန်ခက်ရင်းပါလိမ့်မယ်